တချောင်းရဲ့ခုနှစ်လား2008ခုနှစ်ကျမတို့ဒီကကြောပထမဇင်းစေတသိက်ပိုင်းအနေနဲ့လာပါမယ်လေးလာတဲ့နေရာမှာစေတသိက်ပိုင်းကိုလေးလာရင်ထုံးစံအတိုင်းစေတသိက်ရဲ့ definition သိထားပါမယ်အဲ့တော့စေတသိက်ရဲ့ definition ကအဘိဓမ္မာရောကတော့စိတ်နဲ့အတူဖြစ်တတ်ချုပ်တတ်တဲ့သဘောစိတ်ကိုမှီပြီးတော့စိတ်ကိုချေလည်တတ်တဲ့သဘောကိုစေတသိက်ခေါ်တယ်ဆိုဒီလောက်ဆိုလုံလောက်သွားတယ်ပြီးတဲ့အခါကျရင်စေတသိက်ရဲ့သဘောလက္ခဏာနော်စေတသိက်ရဲ့အင်္ဂါဒီလေးချက်ဆက်သိရတယ်အခုဒီမှာတိကာကျော်ကြတော့စေတသိက်ရဲ့ definition ရေးပုံလေးကနည်းနည်းလေးပြောင်းသွားမယ်အခုကျမတို့စကြည့်အောင်စေတသိက်ရဲ့ definition ယူတဲ့အခါမှာနံပါတ်1အချက်စတွေ့မယ်ဧကုတ်ပါဒစသောစေတသိက်လက္ခဏာ၄ပါးနဲ့ပြည့်စုံ၍ဒါကိုတစ်ချက်မှတ်ရမယ်။ဧကုပ္ပါဒစတဲ့စေတသိက်လက္ခဏာ၄ပါးနဲ့ပြည့်စုံမှလည်းစေတသိက်လို့ခေါ်လို့ရမယ်။ဒါကိုတစ်ချက်သိရမယ်။ပြီးလို့ရှိရင်အရေးအတွက်ကိုသူကအရေးအတွက်ကလေးသူထပ်ရေးထားတယ်။နံပါတ်1အချက်အနေနဲ့52ပါးကုန်သောကိုယ်ပိုင်လက္ခဏာအတိတိရှိကြပြီ။ဒါနံပါတ်1အချက်ဖြစ်သွားမယ်။ပြီးတော့မှစိတ်နဲ့အမြဲရှင်လေးလည်းရှိတယ်။အမြဲရှင်လေးလည်းမရှိသောသဘောတရားဒီစကားလုံးလေးပါလာတယ်စိတ်နဲ့အမြဲရှင်လေးရှိတယ်ဆိုတာနိယတယောဂီကိုယူယူတယ်မိမိရှင်သောစိတ်တို့နှင့်အမြဲရှင်ရင်နိယတမိမိရှင်သောစိတ်တို့နှင့်အမြဲတမ်းရှင်လေးမရှိရင်အနိယတဒီသဘာဝလေးကိုသူကထည့်ရေးလိုက်တယ်ဒါကြောင့်စိတ်နဲ့အမြဲရှင်လေးရှိ၍သောစိတ်နဲ့အမြဲရှင်လေးမရှိသောအဲ့ဒါလေးဒီ၃ချက်ပါပဲအဲ့ဒီသဘောတရား၃ခုစလုံးနဲ့ပြည့်စုံမှသဘောတရားတနည်းအားဖြင့်ပြောရင်သဘာဝတရားတွေကိုတော့စေတသိက်လို့ခေါ်ပါတယ်ဒါတိကာရဲ့စေတသိက် definition ပဲဒါကြောင့်ကျမတို့ဟာစေတသိက်ဆိုတာဘာလဲလို့ပြောကြည့်ရင်ဧကုပ္ပါဒစသောစေတသိက်လက္ခဏာ၄ပါးနဲ့ပြည့်စုံ၍52ပါးကုန်သောကိုယ်ပိုင်လက္ခဏာအတိအသီးရှိကြပြီးစိတ်နှင့်အမြဲရှင်လေးရှိသောအမြဲရှင်လေးမရှိသောသဘာဝတရားများကိုစေတသိက်ဟုခေါ်၏ဒါဆိုကြက်လို့ရသွားပြီเนาะတရားလေးကသူ့ဘာကြောင့်ရေးတယ်ဆိုတာလေးသိထားဖို့လိုတယ်ကဲပြီးတော့မှစေတသိက်တို့ရဲ့တဲ့ဒီနေရာမှာပိဋ္ဌဒတ္ထเนาะဒီနေရာမှာပိဋ္ဌဒတ္ထအပေါင်းအနက်လေးမျိုးတဲ့အဲ့ဒါလေးကတော့ဓမ္မမင်းရှင်တို့ဖတ်ယုံလေးပဲသူကမာတိကသဘောလေးသူရေးထားတာစေတသိက်တွေမှာပါမဲ့ဟလာအချက်အနေနဲ့၄ချက်ကဧကုပ္ပါဒစတဲ့စေတသိက်တွေရဲ့ဖြစ်တောင်းလက္ခဏာ၄ပါးပြလိမ့်မယ်။ပြီးရင်ယာတိ၃ပါးဖြင့်ညွှန်ပြတော့စေတသိက်52ပါးတဲ့။ယာတိ၃ပါးလို့ပြောတဲ့အတွေ့အညာသမန်ယာတိ၊အကုသလယာတိ၊သောဗနယာတိဒီကဏ္ဍကိုသူဆိုလိုလိမ့်မယ်။အဲ့ဒီကဏ္ဍနဲ့သူခေါင်းစဉ်တက်ပြီးသွားလိမ့်မယ်။ပြီးရင်စေတသိက်52ပါးတို့ရဲ့တံပြောခဏီ16နီးဒါကစေတသိက်ကိုမူတည်ပြီးတော့စိတ်ရှင်တဲ့နီးပါလိမ့်မယ်။နောက်ပြီးတော့မှစေတသိက်52ပါးတို့ရဲ့တင်္ဂဟာနီး33နီးစိတ်ကိုမူတည်ပြီးတော့လေစေတသိက်ပါလိမ့်မယ်ရှင်းတာပါမယ်။အဲ့ဒါပြီးရင်လိုင်းပိတ်လိုက်ရုံပဲ။နော်အဲ့တော့ဘောအဥ္စာလဲစေတသိက် definition လေးကိုလည်းတသက်လိုင်းပိတ်ထားလိုက်။ဒါဆိုရင်ကျမတို့ကအခုပြောသွားတဲ့အပေါင်းနဲ့၄မျိုးဆိုတာဖတ်စာအနေနဲ့ပဲလုံလောက်တယ်။နော်သိကြရမလို့တော့ဘူး။ဒါနောက်တစ်ချက်အဲ့တော့ဖတ်စာအနေနဲ့ဆိုတဲ့အပိုင်းမှလည်းဒါလေးကစေတသိက်ပိုင်းတစ်ပိုင်းလုံးကိုသင်တဲ့အခါကျရင်ဒီ၄ပိုင်းလုံးအကုန်လုံးသိထားရမယ်။ဓမ္မမင်းရှင်တို့ကိုမေးလာတဲ့အခါကျရင်စေတသိက်လက္ခဏာဆိုတဲ့52ပါးလုံးကိုလည်းသိထားရမယ်။ဒါမှဘယ်အားတွေလဲခွဲနိုင်မယ်။မိကွန်းအတွက်ဒါဒီတာတပုတ်စာနောက်ပြီးလို့ရှိရင်စေတသိက်52ပါးကိုယာတိ3ခွေနဲ့ခွဲထားတဲ့အပိုင်းဒါကတော့ကိုယ်အဘိဓမ္မာတွေကသိထားပြီးပြီ။နောက်တစ်ချက်ကတံပြောခဏီတင်္ဂဟာနီဒါဆိုရင်စေတသိက်ပိုင်းတစ်ခုလုံးပြီးသွားပြီပေါ့။ကျွန်တော်တို့စိတ်ပိုင်းတော့ကဗေဒကြီး6ဗေဒစေတသိက်ကြရင်နီးနီးအဲ့တော့နီးနီးတင်သိရမှာမဟုတ်ဘူးစေတသိက်52ပါးကိုလည်းသိရမယ်။အဲ့ဒီ52ပါးဒီဘယ်အုပ်စုတွေထဲမှာပါလဲဆိုလဲသိထားမယ်။ဒါကြောင့်ဒီလိုသိလိုက်ပြီဆိုရင်စေတသိက်ပိုင်းတစ်ခုလုံးကြည့်ပွန်ပြီလို့သိရမယ်။ဟုတ်ပြီနော်။ဒါကြောင့်အခုရေးထားတဲ့အပိုင်းလေးကမာတိကသဘောမျိုးလေးနေနဲ့သိထားမယ်စေတသိက်ပိုင်းမှာဒီခန္ဓာကြီး၄ရပ်ပါနေတယ်ဆိုတာဖတ်ထားရင်လုံလောက်ပြီ။ဟုတ်ပြီနော်။ဒါကြက်စာမဟုတ်ပါ